ကမ္ဘာ့ကွန်ရက်ဖွဲ့ WDO ကနေအမေရိကန်ပြည်ထောင်စုချက်ချင်းကြီးထွက်ဖို့အစီအစဉ်မရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ကျွန်တော်တို့အပေါ် WDO ကတိတ်ကိုဆူဆူရွားရွားပြုမှုလှုပ်ဆောင်နေပါတယ်လို့မေရီလန်းပြည်နယ်ကနေနယူးဂျာစီပြည်နယ်ကိုခရီးတော်တစ်ခုသွား Air Force 1လေယာဉ်ပေါ်မှာသမ္မတထရမ့်ကတင်ပြောက်တွေကိုပြောပါတယ်။နိုင်ငံတွေကြားကွန်ရက်ဆိုင်ရာစီမံစည်းကမ်းတွေချမှတ်လှုပ်ဆောင်နေတဲ့တခုတည်းသောကမ္ဘာလုံးဆိုင်ရာအဖွဲ့ဖြစ်တဲ့ WDO ကနေအမေရိကန်နှုတ်ထွက်ဖို့ရည်ရွယ်ထားပါသလားလို့မေးတဲ့အခါမှာတော့သမ္မတထရမ့်ကလောလောဆယ်တော့မထွက်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကိုသူတို့မျက်မျက်တတဆက်ဆံရပါမယ်လို့ပြောပါတယ်။သမ္မတထရမ့်မှာဥရောပသမဂ္ဂ EU စီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO တို့နဲ့ပူးပေါင်းဆောင်ရွက်စာပို့ပြီးတော့ထိတ်တိုက်တွေ့ဖို့ရည်ရွယ်ထားပုံရတာနဲ့အများအခုလိုပြောဆိုလာတာပါ။ကုန်သွယ်ရေးနဲ့မဟာဗျူဟာပိုင်းမှာတနိုင်ငံညီစီနဲ့ဆက်ဆံလို့ဆောင်တာကအမေရိကန်အတွက်ပိုးပြီးကောင်းမယ်ဆိုတာကိုသမ္မတထရမ့်ကထပ်ခါတလဲလဲပြောထားမှုပါတယ်။ရုရှားတောင်ကိုရီးယားနဲ့ NATO အဖွဲ့ဆိုင်ရာအမေရိကန်တန်မှန်ကြီးဟောင်း Alexander Vasbaugh ကဒီကိစ္စဟာပူတင်တွေထိတိတဲ့ပူကောင်းစရာတော့မရှိတော့ပါဘူး။ကျွန်တော်တို့မာမိတ်တွေကိုအုံချပြီးထရမ့်နဲ့ပူတင်ကြားမိတ်ဖက်ဆက်ဆံရေးအသစ်တစ်ခုကို Helsinki အစည်းအဝေးမှာအခိုင်အမာတည်ဆောက်သွားနိုင်ကြမှာပါပဲလို့သမ္မတထရမ့်နဲ့သမ္မတပူတင်တို့ Helsinki မှာတွေ့ဆုံမှာထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုပါရစေ။